Igere bizimane sekuye niga chimbare sokse kuje nya kula damaka kire ni lagan ye ni ma ye sokya che tuku ma duin ja muslim du nezu de go nangan da phit khwin api wa pe bo ne nangan duin lo lat so a twa la khwin pe bo tai don tha la pye ya ba de nangan daga mita su de phit de kula damaka apwe ji ye sokya che ha belo sokya che myo le takai bi ne ga chi ni phit man ga yo ba le da ne patte bi a so ya ne yakai tai yin da party ba ga belo tou myan ya de le တကယ်ကြမှာရောဘလို့ဖြစ်ပြမှာကလေးဆိုတာဆွေးနွေးသုံးသပ်ကြည့်ရအောင်ပ
ါကုလသမဂ္ဂအထွေထွေညီနာခံဆုံးဖြတ်ချက်မှာရိုဟင်ဂျာဘင်္ဂလီတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့နိုင်ငံအတွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့အပြင်ဒုက္ခသည်စခန်းမှာခိုလုံနေရသူတွေသူတို့နေရမှာပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့ဆိုတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းကမတရားဖန်ဆီးထိမ့်သိမ်းမှုတွေအတင်းအဓမ္မအိုးအိမ်ရွှေပြောင်းခိုင်းတာတွေလိင်မှုဆိုင်ရာအကြမ်းဖက်မှုတွေလူမဆန်တဲ့ညှဉ်းပန်းမှုတွေနဲ့အဓမ္မမြေယာတိမ်းဆက်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းထားပါသေးတယ်။အလုံးတိကျပြီးဖြစ်တဲ့အတိုင်း2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားရိုဟင်ဂျာဘင်္ဂလီတသိန်းကျော်နဲ့ရခိုင်တိုင်းရင်းသားထောင်ကနန်းလောက်ဒုက္ခသည်စခန်းတွေမှာသွားရောက်ခိုလုံရတဲ့အခြေအနေရောက်ခဲ့ပြီးတဲ့နောက်ပိုင်းအဲ့ဒီပြဿနာကဘာကပိုးပြီးအာယုံဆိုင်လာတာဖြစ်ပါတယ်။နောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံမှန်မှန်ကန်တာကြောင့်ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေရဲ့ပဋိပက္ခဟာအစ္စလမ်ဘာသာကိုးကွယ်တဲ့ကမန်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပါတိုက်ခိုက်တဲ့အထိကျယ်ပြန့်လာခဲ့ပါတယ်။ဒီလိုပြဿနာကျယ်ပြန့်လာလို့လေပဋိပက္ခဖြစ်ပွားတာနှစ်နှစ်ကျော်သုံးနှစ်ထဲတည်ဝင်လာတဲ့အထိနှစ်ဖက်လူအဖွဲ့အစည်းနှစ်ခုပြေလည်ငြိမ်းအေးမှုမရသေးတဲ့အပြင်ယုံကြည်မှုကိုစပြီးတည်ဆောက်နိုင်တဲ့အဆင့်ကိုတောင်ရောက်မလာသေးပါဘူး
။ငကိုကလေးကမှလူခွင့်ရေးချိုးဖောက်ခံရပြီးဆင်းရဲမွဲတည်နေတဲ့ရိုဟင်ဂျာဘင်္ဂလီတွေရဲ့ဘဝဟာလည်းပဋိပက္ခဖြစ်ပြီးနောက်ပိုင်းကိုယ်တော်ဆိုးလာပါသေးတယ်။ဘင်္ဂလီရိုညာတသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာခိုလုံနေရဆဲဖြစ်ပြီးအာဏာပိုင်တွေဟာသူတို့ကိုငကူနေထိုင်ရရက်ရွာတွေကိုပြန်ခွင့်မပေးသေးပဲပိတ်လောင်ထားဆဲရှိနေပါသေးတယ်။ဒီကြားထဲနောက်ထပ်ပြဿနာတက်လာတာကယာယီပြည်သူကလက်မှတ်ကင်ဆောင်ထားသူတွေရေးပါ။မြန်မာနိုင်ငံမှာဘယ်နိုင်ငံသားမှမစီစေရသေးလို့ယာယီပြည်သူကလက်မှတ်လို့ခေါ်တဲ့ဝက်ကတ်ကင်ဆောင်သူ6သိန်းနီးပါးရှိတယ်လို့လာဝကဝန်ကြီးဦးခင်ကြီးပြီးခဲ့တဲ့ရက်ပိုင်းကပဲပြောပါတယ်။အဲ့ဒီရေအတွက်ဟာအသက်ဆက်ရှင်နဲ့ပြည်ပြည်သူတွေပဲဖြစ်ပြီးလူကြီးတွေအားလုံးပေါင်းရင်ရခိုင်ပြည်နယ်မှာ9သိန်းတပြည်လုံးမှာ8သိန်းလောက်ရှိတယ်လို့လွှတ်တော်အတွင်းထွက်ဆိုချက်မှာဖော်ပြထားပါတယ်။အခုလက်ရှိကမ္ဘာကုလသမဂ္ဂနိုင်ငံတကာမိသားစုကတောင်းဆိုနေတာဟာအဲ့ဒီလူတွေကိုစီစစ်ပေးဖို့နိုင်ငံသားဆိုရင်နိုင်ငံသားအဖြစ်အသိမှတ်ပြုပြီးနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့ဖြစ်ပါတယ်။တကယ်တော့ဒီယာယီသက်တည်ကလက်မှတ်တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းကလည်းမယိုးသားပါဘူး။1993ကစအရင်ဆက်အနာရှင်တွေဟာသုံးခေါက်ချိုးလို့ခေါ်တဲ့အမျိုးသားမှတ်ပုံတင်တဲ့အခြားအသီးအမှတ်ပြီးပြည်ပကလက်မှတ်တစ်ခုခုကင်ဆောင်ထားတဲ့အစ္စလမ်ဘာသာဝင်အများစုကြီးကနေသူတို့ကင်ထားတဲ့လက်မှတ်တွေကိုသိမ်းယာယီပြည်ပကလက်မှတ်တွေပြန်ထုတ်ပေးခဲ့ပါတယ်။အဲ့ဒီအစ္စလမ်ဘာသာဝင်အများစုလက်ထဲမှာဘာပြည်ပကအထောက်ထားမှမကြံရစ်ပါဘူး။ဒီခိုင်ပြည်နယ်မှာတော့ရိုဟင်ဂျာပင်လီတွေကိုအဲ့လိုပြည်ပကလက်မှတ်မျိုးအများပြားထုတ်ပေးခဲ့ပါတယ်
။တကယ်တော့ယာယီပြည်ပကလက်မှတ်ဆိုတာဟာယာယီအတွက်ပဲဖြစ်ရပါလိမ့်မယ်။ဒါပေမဲ့အရင်စစ်ဆိုးရလုတ်ခဲ့ပုံဟာနှစ်ပေါင်း20ကျော်ကြာတဲ့အတိုင်အဲ့ဒီလူတွေကိုစနစ်တကျစီစစ်ပေးတာမလုပ်ခဲ့ပဲယာယီတပ်တေကန်လက်မှတ်ထုတ်ပေးထားပြီးနိုင်ငံသားအခွင့်အရေးမပေးတဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုတော့ကျူးလွန်ခဲ့ပါသေးတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေကိုမြန်မာနိုင်ငံကတိုင်းရင်းသားတရားနဲ့35မျိုးထဲမှာမပါဘူးလို့သမ္မတဦးသိန်းစေကကြေညာထားပြီးနိုင်ငံသားတွေမဟုတ်ပါဘူးလို့ယတိပြတ်ငင်းဆိုထားတာတော့မရှိပါဘူး။ဒီအတွက်နိုင်ငံတကာကတောင်းဆိုသူဖြစ်စေမတောင်းဆိုသူဖြစ်စေလက်ရှိအစိုးရအနေနဲ့၈သိန်းသောယာယီတပ်တေကံလက်မှတ်ကိုင်ဆောင်သူတွေကိုနိုင်ငံသားလားဧနိုင်ငံသားလားနိုင်ငံသားပြုခွင့်ရသူတွေလားစသဖြင့်စီစစ်အဆင့်တန်းသတ်မှတ်ပေးပြီးသတ်မှတ်ပေးလိုက်တဲ့အဆင့်အတန်းနဲ့လျော်ညီတဲ့အခွင့်အရေးပေးရမှာဖြစ်ပါတယ်။ဒီလိုမဟုတ်ဘဲအဲ့ဒီလူတွေဟာတဖက်နိုင်ငံကခိုးဝင်လာသူတွေလို့ဆိုခဲ့ရင်အစိုးရဘက်ကခိုးဝင်လာသူတွေဖြစ်ကြောင်းတတ်သိအထောက်အထားခိုင်ခိုင်လုံလုံပြရပါမယ်။ပြီးရင်ဒုက္ခသည်တွေဖြစ်တရားဝင်ကြေညာပြီးတဖက်နိုင်ငံကပြန်လက်ခံဖို့ပြက်ပြက်တားတားအရေးဆိုရရပါမယ်။ဘလို့ပဲဖြစ်ဖြစ်ယာယီတတ်သိကန်လက်မှတ်ကင်ဆောင်ထားခိုင်းတဲ့အခြေအနေကိုတော့လုံးဝရက်ဆိုင်ပြစ်တင်ပါပြီ။ အခုဆိုရင်ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထွက်လာခြင်းနဲ့တိုက်ပြီးအစိုးရကလည်းယာယီတပ်တွေကလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့1982ဥပဒေနဲ့အညီဇန်နဝါရီလ1ရက်နေ့ကစပြီးနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်ပြီလို့ကြေညာလာပါပြီ။ဘလောက်မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်စီစစ်ပေးနိုင်မလဲတော့မသိနိုင်သေးပါဘူး။ရခိုင်အမျိုးသားပါတီခေါင်းဆောင်ဒေါက်တာအေးမောင်ကတော့ကုလသမဂ္ဂအထွေထွေညီလာခံတနည်းအားဖြင့်နိုင်ငံတကာမိသားစုကြီးရဲ့အဲ့ဒီတောင်းဆိုချက်ကိုကန့်ကွက်တဲ့အကြောင်းလွှတ်တော်မှာတင်ပြသွားမယ်လို့ဆိုထားပါတယ်။သိပ်မကြားသေးခင်ကပဲမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်မစ္စတာဘန်ကီမွန်းကရခိုင်ပြည်နယ်ထဲကရိုဟင်ဂျာဘင်္ဂလီတွေကိုရိုဟင်ဂျာလို့သုံးနှုန်းလိုက်တဲ့အပေါ်လွှတ်တော်တဲ့အဆိုတင်ပြီးကန့်ကွက်ခဲ့ပါသေးတယ်။
တကယ်တော့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့ဖွံ့ဖြိုးတိုးတက်ဖို့အတားအဆီးအနောက်ဆက်ဖြစ်နေတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာအရေးလဲပါဝင်ပါတယ်။အရင်ဆက်အနာရှင်တွေမွေးမြူထားခဲ့တဲ့ဥပဒေနဲ့ညီမဖြစ်ရှင်းတဲ့ထားခဲ့တဲ့ကိစ္စကြီးတည်းကရခိုင်တိုင်းရင်းသားတွေကိုလက်ညှိုးထိုးအပြစ်ပုံချဖို့ကြံရည်နေတဲ့ပြဿနာလည်းဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာမိသားစုရဲ့တိုက်တွန်းချက်အတိုင်းရခိုင်ပြည်နယ်ကရိုဟင်ဂျာဘင်္ဂလီတွေကိုနိုင်ငံသားတွေဖြစ်မဖြစ်ဥပဒေနဲ့ညီအမြန်ဆုံးစီစစ်ကိုယ်ရလာပြီဆိုရင်အစိုးရဘက်ကခိုင်လုံတဲ့အထောက်အထားတွေနဲ့ပေါ်ထုတ်စစ်စစ်ပြည်သူတွေကိုသတ်မှတ်ထားတဲ့အစ်စ်တန်းနဲ့ပြောကြည့်ရအခွင့်အရေးတွေပေးဖို့အကောင့်တွေပေါ်ပြပါကြောင်းသုံးသပ်ကြားလိုက်ရပါတယ်။